စနေနေ့ညတည်းရဲ့လေးလိုင်းဆွေးနွေးကန်အစီအစဉ်ကကျူးဇော်ပါတယ်ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြည်ပမှာတွားရောက်ပြီးတော့ပညာသင်ကြားခဲ့သူတွေသူတို့တွေဒီပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုတွေလောက်ကန်ကြတဲ့အခါမှာဒီကျောင်းတွေတက္ကသိုလ်တွေသင်တန်းတွေဖွင့်တဲ့အခါမှာသူတို့တွေအနေနဲ့ရင်ဆိုင်ရတဲ့ခက်ခဲတွေနောက်ဒီခက်ခဲတွေကိုဘယ်လိုရင်ဆိုင်ကျော်လွှားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးသွားမှာပါဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့မတ်မေပလဲသွဲပါသူက Smile Education Training Institute ဆိုပြီးတော့အဖွဲ့ဖွဲ့ထားပြီးတော့ဒီဆရာမတွေရဲ့သင်ကြားပြသမှုဘိုင်းမှာအရေးသွေးမြန်မာလောက်အောင်သင်တန်းပေးနေသူဖြစ်ပါတယ်မင်္ဂလာပါမတ်မေပလဲသွဲခင်ဗျာတဲ့လေးလိုင်းဆွေးနွေးကန်အစီအစဉ်ကကျေးဇူးပါတယ်
မင်္ဂလာပါရှင်အားလုံးကိုနှုတ်ဆက်ပါတယ
်ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒေါက်တာကျော်မိုးထွန်းပါနော်ဒေါက်တာကျော်မိုးထွန်းဟာနယူးယောက်ဘတ်ပုတ်ကလီကတက်ကတိုနဲ့ရေးတက်ကတိုတွေမှာ PhD ဘွဲ့ရအောင်ပေါ့ပညာစီးပူးခဲ့ပါတယ်သူကအခုကမှမြန်မာပြည်ကိုပြန်ပြီးတော့ Parmi Tech တို့ထူထောင်ဖို့ကြိုးပမ်းနေပါတယ်လောလောဆယ်မှာတော့ Parmi Institute ဆိုပြီးတော့ဒီအဖွဲ့ဖွဲ့ပြီးတော့သင်တန်းတွေပေးနေပါတယ်မင်္ဂလာပါကိုကျော်မိုးထွန်းရေ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါ
ဟုတ်ကဲ့နောက်တစ်ယောက်ကတော့မတ်တူတူမာပါမတ်တူတူမာကထိုင်းနိုင်ငံရန်ကန်ဟမ်တက်ကတိုမှာပညာရေးဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ရရှိခဲ့သူပါသူကပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အတွေ့အမှုတစ်ဦးလည်းဖြစ်ပါတယ်မင်္ဂလာပါမတ်တူတူမာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒီစပြီးတော့ဟိုအရင်ဆုံးမတ်မေပလဲသွေကိုမေးမြန်းခြင်းပါတယ်ဆိုတော့မတ်မေပလဲသွေတို့အနေနဲ့ဒီ Smile Education Training ပေါ့လေဆရာဆရာမတွေကိုဒီအရေးသွေးမြင်မလာအောင်သင်တန်းတွေပေးနေတဲ့အခါမှာဘလို့အခက်အခဲမျိုးတွေကိုအဓိကအရင်ဆိုင်ရပါလိမ့်ခင်ဗျဟု
တ်ကဲ့ရှင်ဒီရေးဆိုင်ရတဲ့အခက်အခဲတွေကတော့အများကြီးပေါ့နော်ဒီဆရာဆရာမတွေရဲ့ပညာရေးကဏ္ဍကအရင်အရေးကြီးတယ်ကျမဒီ teacher training ကိုပြည်နယ်နဲ့တိုင်းနယ်မှာတောင်ရောက်ပို့ချတဲ့နေရာမှာဆရာဆရာမရဲ့လိုအပ်ချက်တွေပေါ့နော် teaching methodology စင်နေမကပဲနဲ့ပေါ့နော်ဒီဆရာဆရာမတယောက်ရဲ့လိုအပ်ချက်ဘဝအတွက်တာလိုအပ်ချက်တွေအများကြီးရှိတာကိုလည်းတွေ့ရတယ်ပြီးတော့ teacher training တပို့ချတဲ့နေရာမှာခုနကပေါ့နော်ဒီပညာရေးဒီတိုင်းရဲ့ပြည်နယ်မှာရှိတဲ့ပညာရေးတာဝန်ကိုထမ်းဆောင်နေရဲ့မြို့နယ်ပညာရေးမှူးတိုင်းပညာရေးမှူးပေါ့နော်ကျမတို့ training တော့ပို့ချမယ်ဆိုလို့ရှိရင်ဒီ permit ပေါ့နော်ခွင့်ပြုချက်အမိတ်ကိုကျမတို့စောင့်ရတယ်တလက်စရဲမှာဒီဆရာဆရာမတွေရဲ့က teaching methodologies ကသူတို့ကအရင်ကိုလိုအပ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့ဒီပညာရေးခန္ဓာနေအဲနိုင်ငံတော်ကိုတည်ဆောက်နေနေရမှာဆရာဆရာမတွေအားလုံးကအခုကဘာပေါ်မှာဒီကနေ့ updated teaching methodology စီကိုသူတို့ကရက်မှတ်နေကြတယ်အဲ့တော့ဟိုနိုင်ငံတော်ကလည်း BED သင်တန်းတွေပို့ချရတယ်အဲတလက်စရဲမှာတယ်နောင်လာမဲ့6မြစ်တာကာလအတွက် master plan ဆိုပြီးတော့နေပေါ့နော် teachers education အတွက် college တွေကိုဖွင့်ဖို့စီစဉ်နေရတယ
်။
တစ်ခါမှလည်းဆရာဆရာမ ratio နဲ့တောင်းမှုကြောင်းသား ratio ပေါ့နော်အဲ့ဒါတွေကလုံးဝမမျှပါဘူး
။အဲ့
တော့တတော့တနေရာနေပြီးတော့နေခုနကလိုအပ်နေတဲ့ပညာရေးဆရာမအရေးသွေးမြင့်တင်တဲ့ကဏ္ဍတွေကိုဖြည့်ဆည်းဖို့ရတဲ့အများကြီးပံ့ပိုးပေးဖို့လိုတယ
်။
challenges တွေကတော့ခုနကကျမတင်ပြသွားတဲ့အထက်မှလည်းတချို့ပါသွားတယ်။
ဟုတ်ကဲ့မတ်မေပလဲသွေကျွန်တော်တို့ဟိုဒီအသေးစိတ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးရအောင်ပါ။အခုတခါမေးချင်တာကတော့ဟုတ်ကဲ့ဟိုဒေါက်တာကျော်မိုးထွန်းပါ။ဒေါက်တာကျော်မိုးထွန်းဝင်ရောက်ဆွေးနွေးပေးပါအောင်ခင်ဗျ။
ဟုတ်ကဲ့။ဆိုတော့အခုအခက်အခဲတွေဆိုတာကတော့ကျွန်တော်ဒီ institution နဲ့ပြောမယ်ဆိုရင်တော့ဗောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုဒီပုတ်ကလီကပညာရေးအဥပဒေဗောနော်အဲ့ဒါတွေလည်းမထွက်သေးတာတချောင်းနောက်တစ်ပိုင်းကဒီကျွန်တော်တို့လိုမျိုးမြန်မာနိုင်ငံကိုပြန်ရောက်လာတဲ့လူငယ်တွေဗောနော်ဒီလူငယ်တွေဆိုပညာရေးမှာဝင်ပြီးတော့အာသုံခွန်ဆိုင်လုပ်နေတဲ့လူငယ်တွေအများကြီးပဲရှိပါတယ်ကျွန်တော်လိုမျိုးပဲသူတို့တွေအကုန်လုံးကလည်းဒီလိုမျိုး not for profit ဗောနော် NGO စိတ်တန်နဲ့အကျိုးမျက်မရှာတဲ့စိတ်တန်နဲ့လာပြီးတော့လာလို့ဖို့ရောက်လာကြတယ်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့လည်းဟိုဘောနော်ဥပဒေတွေလည်းကောင်းကောင်းဘောနော် NGO တော့ဖွဲ့လို့ရတယ်ဘောနော်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့ဒီရနိုင်တဲ့အခွင့်အလမ်းတွေဘောနော်ကတော်တော်နည်းနေပြီးတဲ့ဟာမှာဒီအလုပ်လုပ်ရတဲ့ခါမှာကျွန်တော်ဒီလိုမျိုး NGO လုပ်ငန်းတွေရောလုပ်ရတဲ့ခါမှာတော်တော်နှောင့်နှေးမှုတွေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီ institution Nina Chibo Pyomezo, the major E. Nakubona.
Okay.
Abramata Kuaro, the Private Education Act Matwati Adjao, do you have to add NGO Longani Lochine doing? Lumu Adija Shishinle Queen Lani Viadi Adjao, no, I know Jao Aro, General Institution Patabilo, General Bioja Mare.
Okay, okay.
Not the Kuazar, General D. Bono, Jao Mari Bono, Jao Ma Jao.
Go, Doctor Jamutu, General, Eddie, a pine to choke pine you, General, now Jarama Sepido Suniaoma. A good cut, General. Okay, a late page in our Matu Duma, when you're Suni Pionk, yeah?
ဒီစတင်ကြပိုင်းမှာတော်တော်လေးကိုအခက်အခဲရှိပါတယ်အဲ့ဒါလေးကိုသိကျင်တော့ပါဘယ်လိုမျိုးကျမတို့သူတို့ရဲ့အမိုးချက်တွေကိုဘယ်လိုမျိုး change လုပ်ပေးရမယ်ဆိုတာကိုသိကျင်တာပါ
ဟုတ်ကဲ့ပါဆိုတော့ကျွန်တော်အခုခုန မတ်မေပလဲတွေတို့ဒေါက်တာကျော်မိုးထွန်းတို့မတ်သူသူမာတို့ဟိုပြောသွားတဲ့အထက်ထဲမှာကျွန်တော်နားလည်တော့ဆိုလို့ရှိရင်တော့ဒီအခုဒီစာတင်ကြောင်းတွေဖွင့်လှစ်ပြီးတော့တင်ကြားပေးတဲ့အခါမှာခုနလိုပဲသက်ဆိုင်ရာနဲ့ချိတ်ဆက်ပြီးတော့တချို့လောက်ရတဲ့အပိုင်းတွေမှာအားနည်းမှုတွေရှိတယ်ဆိုတာမျိုးကျွန်တော်နားလည်မိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေဒီ2015လောက်ကနေပြီးတော့အမျိုးသားပညာရေးဥပဒေဆိုပြီးတော့ဒါဟိုအတီးပြီးပြဋ္ဌာန်းပြီးပါပြီဆိုတော့ဒီဥပဒေကတော့ဘလောက်ထိအောင်ဒီပုတ်ကလိကကျောင်းနေနဲ့ပတ်သက်ပြီးတော့အထောက်အကူဖြစ်စေပါလဲဒေါက်တာကျော်မိုးထွန်းဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာ summary ဥသိမ်းစဉ်အနေနဲ့ပေါ့နော်ကျွန်တော်အတိအလောင်း2014 September မှာဒီလက်မှတ်ရေးထိုးပြီးတော့အတီးပြုလိုက်ပါတယ်ဒါပေမဲ့အဲ့နောက်ပိုင်းမှာလည်းတို့ဒီကျွန်တော်တို့ဒီမြန်မာနိုင်ငံပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုကျောင်းသားတွေမကျေနပ်တာလေးတွေရှိတာလေးပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဟို protest လေးတွေဖြစ်ခဲ့တာလေးလည်းရှိပါတယ်ဒါတွေကတော့ထားပါတော့နော်အခုကတော့ကျွန်တော်တို့ဒီမြန်မာပညာရေးမြန်မာနိုင်ငံပညာရေးဥပဒေအနေနဲ့ကတော့ဒါ parent law ကတော့ထွက်ပြီးပြီပေါ့နော် parent law ထွက်တယ်ဒါပေမဲ့ကျွန်တော်တို့ဟိုနီးဥပဒေတွေပေါ့နော် sectoral law လို့တော့ခေါ်တာပေါ့နော်အဲ့ဥပဒေတွေကတော့မထွက်သေးဘူးပေါ့နော်အဲ့တော့ဒီdi sectoral law the fit the private education act ko amyai be shi ba de no a ra di a te te ma thwet de a kha ja lo chano lo wa da le ni ne khan khe ni da le amyai be shi ba de now so ni ne report ni ne thwet tha de bo no di nesp so de no report ma ro chano lo ti de law ga ro di a yin no ho yin no a csr so de ha le de khu shi ba de ai csr ko pyan pi lo ဟိုနည်းနည်းလေးမုံမှန်ပြီးတော့ဗောနော် NESP ဆိုပြီးတော့ထွက်ထားတာလို့ကျွန်တော်တို့ဒီအတိုင်းဝိုင်းကတော့ညင်နေဗောနော်အဲ့ဒါလေးလဲအတွေးစိတ်စိတ်သွားမဲ့အစားဗောနော်ဒီလိုမျိုးလေး NESP ဆိုပြီးတော့ဖို့လေးတခါထက်ထွက်တယ်ထက်ထွက်ပြီးတော့ဘာဆက်လို့မလဲဆိုတာကိုလည်းအတိအကျလေးကျွန်တော်တို့မသိသေးပါဘူးအဲ့ဒီလိုမျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီနိုင်ငံကြီးအတွေးနေရလဲဘလို့ဒီ government sector ဘိုင်းမှာလဲကျွန်တော်တို့ဘလို့ပညာရေးမှာဝိုင်းကူအောင်လဲဆိုတာလဲကျွန်တော် question တွေထုတ်ပြရရှိပါတယ်ကျွန်တော်တို့လိုမျိုးအကျိုးမြတ် for profit ဟုတ်ပါတော့ not for profit အကျိုးမြတ်မရှာတဲ့အကြောင်းတွေအနေနဲ့ကြာပြောင်းဒီလိုမျိုး NGO အနေနဲ့ကြာပြောင်းတော့လဲဒီ private education act ကအပြေချာမထွက်သေးတဲ့ခါကျတော့ကျွန်တော်တို့လည်းဘာလို့လွတ်လွတ်အောင်လဲမသိပါဘူးအခုဒီတော့ကျွန်တော် approach မှာတော့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းမှာတော့ဒီကျွန်တော်ကတော့တက္ကသိုလ်ကြီးထောင်နေတာပေါ့နော် not for profit အကျိုးမြတ်မရှာတဲ့ private ပုဂ္ဂလိကတက္ကသိုလ်ကြီးတခုထောင်နေတာပါအဲ့ထောင်ဖို့အတွက်လည်းကျွန်တော်အရင်ကတက်ခဲ့တဲ့ကျောင်းပေါ့နော် Bard College က President နဲ့လည်းကျွန်တော်စကားပြောပြီးသွားပါပြီသူတို့တွေကလည်းကျွန်တော်တို့တက္ကသိုလ်ကြီးဒါပေါ်ပေါက်လာတယ်ဆိုရင်ပေါ့နော် Bard College ကနေပြီးတော့ကျွန်တော်တို့ဒီ Parami တက္ကသိုလ်မှာ၄နှစ်တက်သွားပြီးသားကျောင်းသားတွေကို Bachelor's Degree ပါ Bard College ကနေပေးမယ်ပေါ့နော်ဒီမြန်မာနိုင်ငံမှာဒီလိုမျိုးပေးလို့ရလားမရလားဆိုတာလည်းကျွန်တော်တို့မသိသေးဘူးပေါ့နော်အဲ့တော့ကျွန်တော်ခုနကပြောတဲ့ဟာကိုပြန်ချီရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေအတိအကျမရှိသေးတဲ့အခါကျတော့ကျွန်တော်တို့လည်းလုပ်ရတယ်စိတ်ငြိမ်စိတ်ငြိမ်ဖြစ်နေတာလည်းအများကြီးဖြစ်ပါတယ်ဟုတ်ကဲ့
ပါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့ကျွန်တော်မတ်တူတူမောင်မေးချင်ပါတယ်မတ်တူတူမောင်က NNE ရမှာလဲဒါအတွေ့အမှုတူဆိုတော့ပေါ့လေပညာရေးဥပဒေရေးဆွဲရမှာလဲ NNE ရနဲ့ညှိနှိုင်းခဲ့တာတွေရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုအခုလိုပညာရေးဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာရောနောက်ထပ်ဒီလိုပို့ပြီးတော့ဒီလုပ်ငန်းကင်ကင်းတွေလုပ်ရလွယ်ကူအောင်နောက်ထပ်နီးဥပဒေတွေထွက်လာဖို့ဘာကြောင့်ကြံ့ကြာနေလို့ထင်တာပါလဲ
ဟုတ်ကဲ့ကြာဟုတ်ခုနကကျွန်တော်မထုံပြရတဲ့အထက်မှာကျွန်တော်2014 2015မြို့သားပညာရေးဥပဒေအကြောင်းပါသွားရပေါ့နော်ကျွန်တော်တကယ်တော့အဲ့ဒီ2014မှာကစက်တင်ဘာမှာမြို့သားပညာရေးဥပဒေထွက်တယ်ဟိုကြောင့်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကနေပြီးတော့ဒီကဟိုမြို့သားဥပဒေကိုပြင်ဆင်ဖို့ပြောရတဲ့ကျွန်တော် 2015 မှာတခါဒီမြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေထွက်တယ်အဲ့တော့ဥပဒေကတော့ရှိပြီဒါပေမဲ့အဲ့ဒါနဲ့ဆက်ဥပဒေနီးဥပဒေတွေမှာတော့ကျွန်တော်တို့အခုထက်ဒီမထွက်ရှိသေးဘူးပေါ့နော်ဒါကတော့ပြဿနာတစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့ခုအဲ့တော့2014မှာလဲကျွန်တော်အငင်းပွားတယ်2015ဥပဒေပြင်ဆင်တဲ့ဥပဒေထွက်လာတော့လဲထပ်ပြီးတော့ဒါအငင်းပွားတဲ့ဥပဒေတရားဖြစ်ပဲရှိခဲ့အဓိကဘာလို့ပြောချင်တာလဲဆိုဆရာကျွန်တော်တို့ခုနဒီအားကိုအကြံပေးခဲ့ကြလဲဆိုတော့ဘာလို့အငင်းပွားနေသေးတယ်ကျွန်တော်တို့အဖြေရလက်ကောင်းအဖြေမထွက်သေးဘူးလို့ပြောတာကျွန်တော် academic freedom လို့ပြောတယ်ကျွန်တော်ပညာရေးလွတ်လပ်ခွင့်ပြဿနာပါအဲ့တော့ကျမတို့ပြီးခဲ့တဲ့ကာလတွေကနေကျမတို့ဒီပညာရေးစနစ်ကိုပြောင်းတဲ့ခါကျတော့ကျမပုံဆိုးဝင်မှုရှော့ချတဲ့ပညာရေးကိုတောင်းဖို့လိုတယ်ပညာရေးလွတ်လပ်ခွင့်ရှိဖို့လိုတယ်ဆိုပြီးအကြံပေးပေမဲ့ထွက်ပေါ်လာတဲ့အမျိုးသားပညာရေးဥပဒေတွေကအဲ့ဒါကိုအပြေအဝအာမခံတဲ့အပြေအဝအထောက်ပံ့ပြုတဲ့ပညာရေးဥပဒေတွေဖြစ်မလာဘူးပေါ့ဒါကြောင့်ခုနကပြောရဲကျမကိုယ်ပိုင်အကြောင်းပဲကိုယ်ပိုင်အကြောင်းနေဖွင့်တဲ့နေရာမှာလဲကျမ ကျွန်တော်ဆက်ဆက်ပြီးတော့ကျွန်တော်ပါအခုနဆက်ဆက်ပြီးတော့ကျွန်တော်ပါအမှချိန်ခံပညာအကြောင်းတွေဖွင့်လာရှိမယ်အစင်းမြင့်အစင်းမြင့်ပညာကြီးအကြောင်းတွေဖွင့်လာရှိမယ်အခုဟိုမှာကိုပိုင်အကြောင်းနဲ့ပတ်သက်တဲ့ပုံပြီးကအကြောင်းဆိုလေပုံပြီးကအကြောင်းရဲ့ဥပဒေတွေခုနကမူဝါဒတွေကတိကျအရှင်းလင်းပြီးတော့ပြတ်သားဖို့လိုရဟိုတိကျအရှင်းလင်းဖို့လိုရလို့ထင်တယ်အဲ့ဒါတွေနဲ့အေးရရင်ဆက်ဆ
ပညာရေးတံမိုးထားမှုတွေနဲ့သူရဲ့တရားတင်ယုံယုံနဲ့ပင်ကြားနည်းစနစ်တွေနဲ့ကျွန်တော်တို့တွားဝင်မရှိဘဲနဲ့ပုဂ္ဂလိကအကြောင်းဖြစ်ဒီမှတ်ပုံတင်လိုက်ပြီဆိုတာနဲ့အခြေခံပညာစင်ကျောင်းနေဆိုလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့တင်ယုံညွှန်းနှိုင်းကိုပဲတင်ပြီးတော့အစိုးရရဲ့ဆံပေးပွဲမှာကိုပဲဝင်ပြီးတော့ဟိုပါဘောနော်ဟိုစစ်ပြီးနေရတယ်ဆိုတော့ဒီအပညာဒီပုဂ္ဂလိကအကြောင်းတစ်ခုရဲ့ပေါ့နော်အနှစ်သာရကပျောက်နေတယ်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ပညာရေးလွတ်လပ်ခွင့်လို့ပြောရင်ကျွန်တော်တို့ဒီ public education လို့ပြောရင်အများနဲ့သက်ဆိုင်တဲ့အစိုးရပညာရေးစနစ်တွေလည်းလွတ်လပ်ဖို့လို့တလို့ကျွန်တော်တို့ဒီ private sector မှာလည်းလွတ်လပ်ခွင့်ပေးဖို့လို့အဲ့ဒါရင်းနဲ့ပတ်သက်တဲ့ဥပဒေတွေကတော့ဒီကနေ့ထိဟိုပါဘောတိတိကျကျနဲ့ရှင်းရှင်းလင်းလင်းတော့မထွက်ထားသေးဘူးပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော်တို့မဆိုလို့ကျင်တာအယူဆပိုင်းမှာလည်းပြဿနာရှိတယ်အနှစ်သာရပိုင်းမှာလည်းပြဿနာရှိရဲ့နောက်လုံထုံးလုံးကြီးပိုင်းမှာလည်းဒီဥပဒေတွေဥပဒေတွေအခုတည်းတော့ရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့အဲ့ဒါတွေတော့ကျမတို
့
ထပ်ပြီးတော့အကြံပြုဟိုအကြံပြုတိုက်တွန်းတင်တယ်လို့ထင်ပါတယ်အားလုံးပေါ့နော်ဒီအရင်နဲ့ပတ်ဝန်းသက်သက်တွေ့ရအောင်
ဟုတ်ကဲ့ပါဟုတ်ကဲ့မမေပလဲသွဲကိုမေးချင်ပါတယ်ခင်ဗျဒီ2016ပေါ့လေဟိုလွန်ခဲ့တဲ့နှစ်အတွင်းမှာပဲဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့အစိုးရလည်းဖွဲ့စည်းပေးထားပါတယ်ဆိုတော့အဲ့လိုကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာရောဘာတွေဟိုထူးခြားတိုးတက်လာတာတွေရှိပါလဲခင်ဗျဟု
တ်ကဲ့ပညာရေးဝန်ကြီးကသူရဲ့ဒီပေါ်တော့ဒေါက်တာဦးမျိုးသိန်းကြီးပြောထားပြီးတော့အင်တာဗျူးလုပ်ထားတယ်ဒီနေ့ပြီးတော့မတ်လ29ရက်နေ့မှာပေါ့နော်ဒီ Ministry of Education ကနေပြီးတော့လေတိုးတက်ပြောင်းလဲလာတဲ့ဒီ2016ကနေ2021ပေါ့နော်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကိုဟိုတနှစ်တာအတွင်းတိုးတက်အောင်လုပ်ဆောင်ခဲ့တဲ့အရာတွေကိုကျွန်မလေ့လာတွေ့ရှိရတယ်ပေါ့နော်အဲ့တော့ခုနကမတူတို့ကခုနဒေါက်တာကျော်မိုးထွန်းတို့ကဆင်းရဲတဲ့ချိန်မှာလေဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တော်တော်လေးဆင်းရဲခဲ့ပြီးလိုအပ်တာတွေလည်းဖြည့်ဆက်ပြောခဲ့တယ်တစ်ခါမှာလေကျွန်မတွေ့လိုက်ရတာကဒီ2030ပေါ့နော်တခုပေါ့နော်အဲ့ဒါ Incheon Declaration မှာဒီကျွန်မတို့ quality education နဲ့ quality assurance ကိုရအောင်ဟိုလုပ်ပေးရမယ်အရာလေးတွေကိုလည်းကျွန်မချက်ပြီးတော့ဖြစ်ဆက်ပြီးတော့ပြောချင်တယ်တစ်ခါကလေဒီ2016နဲ့2017အတွင်းမှာဒီယခုလက်ရှိပေါ့နော်ဒီပညာရေးမူဌာနဆောင်ရွက်နေတဲ့တိုးတက်မှုဒီအထဲမှာ inclusive education ပေါ့နော်အဲ့ဒီအတွက်လေပတ်မိုးကူညီတဲ့အရာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်နောက်တစ်ခုက teachers education အတွက်လေ teachers training တွေကိုလည်းအခုပေါ့နော် intensive ကို in house training ကို service ယခုလက်ရှိ teacher training တွေလည်းယူနေတာတွေကိုလည်းတွေ့ရတယ်ပြီးရဲ့ခါကျတော့အခုဒီကျမမကြာခင်ကဒီ London မှာဒီ state counselor နဲ့တွေ့တယ် meeting မှာလည်းပြောသွားတယ်ကျမတို့တိုင်းပြည်က federal ပြည်ထောင်စုကိုဦးတည်နေတဲ့အတွက်ကြောင့်မို့လို့ federal education ကို promote လုပ်မယ်တလက်စာထဲမှာဒီ assessment system ကိုလည်း grading based system ဖြစ်အောင်ကြိုးစားကြမယ် tuition စနစ်ကိုလည်း short ချမယ်ဆိုတာကြီးလည်းဖြည့်ပြင်ပြောကြတာတွေ့ရတယ်တစ်ဖက်မှာလည်းဒီ peace ပေါ့နော် peacekeeping process လုပ်တဲ့နေရာမှာအခုဒီ mother tongue peace ပေါ့နော်ဒီ bilingual education နဲ့ပြော multilingual education နဲ့ပြောမိခင်ဘာသာစကားကိုကျောင်းစာသင်ခန်းထဲမှာ curriculum တွေ design လုပ်ပြီးတော့လေထက်သွင်းပညာသင်ကြားတာကိုလေဒီ Ministry of Education ကနေပြီးတော့လေတန်ဖိုးဆောင်ရွက်မယ်ဆိုတာကိုလေတွေ့ရတယ
်ဟုတ်ကဲ့ပါ
တိုင်းနာဘာသာစကား49မျိုးပေါ့နော်အဲ့ဒါတွေကတိုးတက်လာတယ်လို့ကျမမြင်ရတယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
နောက်လိုအပ်တဲ့ဟာလေးကိုနည်းနည်းလေးပြီးရင်ချက်ပြီးတော့ဆွေးနွေးပါအောင်မရှင
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့ဒီလေးလိုင်းပေါ်မှာအခုဆွေးနွေးဖို့ရောက်နေတဲ့သူလေးနောက်တစ်ယောက်လည်းရှိပါတယ်ကိုအောင်ခိုင်မကိုအောင်ခိုင်ဟာတိုင်းမြန်မာနေဆက်ကပညာရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတဦးပါဒီအခုတော့မဟုတ်ဦးပညာရေးအဖွဲ့အတွက်တင်ယုံညွှန်းနှံစာအုပ်တွေရေးသားနေတဲ့အပြင်တခြားဒီတင်နန်းတွေပေးနေရမှာလဲပါဝင်နေသူတဦးဖြစ်ပါတယ်ကိုအောင်ခိုင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တော့လေအခုဒီအရှိအဆက်ဆံမတွေပြောသွားတဲ့အချက်လက်တွေအရင်မှနောက်တစ်ချက်ပေါ့နော်ကျွန်တော်ပြောသွားတာရှိရှာပညာရေးဖက်ကိုစဉ်းစားဖို့အတွက်ကိုကျွန်တော်ကအဓိကနောက်ရဲ့တင်ယုံညွှန်းနှံပုံစံတွေပြောင်းလဲဖို့အဓိကကျွန်တော်ဆွေးနွေးချင်ပါတယ်ဗျာအဲ့ကျွန်တော်တို့ခုလက်ရှိကျွန်တော်နိုင်ငံမှာကျင့်သုံးနေတဲ့အပညာရေးပြင်းပြင်းထန်ထန်ဆက်ရအတွက်ဒီကျောင်းသားတွေရဲ့နားလည်သဘောပေါက်မှုတွေကအဓိကထားပြီးတော့ကြီးထားတယ်ပေါ့နော်ဆိုလိုချင်တာ facts တွေတည်င်းချက်လက်တွေကဒါ များဆုံးပေးတာပြီးတော့ကျောင်းသားတွေရဲ့စိတ်ကျေသုံးသပ်နိုင်တဲ့စွမ်းအားကိုနည်းနေတာကိုတွေ့ရတယ်ဗျ။အဲကျွန်တော်တို့ကဒီအခုခုနကပြောရတဲ့ဟိုဆရာမရှိရတဲ့ဆရာမပြောတဲ့ဖက်ဆဲဒီပညာရေးစနစ်ကိုတောင်းတဲ့ solution ကျွန်တော်တို့ရအဲကျောင်းသားတွေကိုလည်းကိုယ်တိုင်ဒီမှာစဉ်းစားသုံးသပ်နိုင်တာရှိရတယ်ဒီနေ့ရစ်နေမြို့ဖြစ်ဖို့အတွက် solution အဲကျွန်တော်တို့ကဒီတင်ရင်းမှန်းတွေကိုကြောင်းလဲပြဖို့ဒီနိုင်မှာလို့ပါတယ်။အဲတင်ရင်းမှန်းတွေကလည်းအရာလေးပဲ။ဒါပေမဲ့ကျောင်းသားတွေရဲ့ဒီကိုယ်ဟာအဖြစ်ကိုကိုယ်တိုင်ရှာပြီးတော့လုပ်နိုင်တဲ့ပညာရေးမျိုးစနစ်မျိုးဟောဖို့ကောင်းတဲ့အာမခံချက်ပြနိုင်တဲ့ပြင်မှန်းတင်ရင်းမှန်းတွေကျွန်တော်ကကြောင်းလဲပြဖို့လိုပါတယ်ဗျာ။အဲနောက်တစ်ချက်မှာပဲခုမှဆရာဟိုအရင်ဆရာမပြောရတော့ကျွန်တော်လည်းဆရာဆရာမကြီးရဲ့ training ပေါ့နော်။အဲဒီချက် training ဒီကိုပြီးတဲ့အခါမှာလည်းတရားတွေကကျွန်တော်တို့ဒီဆရာဆရာမကြီးဒီပြောင်းလဲဖို့မှာလည်းကျွန်တော်တို့အများကြီးအဆင်ကျူးရမှာဗျာအခုကျွန်တော်လက်ရှိကျွန်တော်အမီနာဖောင်ဝန်ကျင်မှာတွေ့နေရတဲ့ဆရာဆရာမတွေမှာအခုဒီအစိုးရကနေစမ်းသပ်နေတဲ့အခုမူလာဒန်းလောက်ဆင်
ဟုတ်ကဲ့
စာပြီးစမ်းသပ်ပြီးတော့လုပ်နေတဲ့အဲ့ဒီကသင်ကြားရေးပုံစံလေးပါမှာမသူတို့အနေနဲ့လိုက်ပါနိုင်ဖို့တော်တော်လေးခဲနေတာကိုတွေ့ရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
ချက်ကကျွန်တော်ဒီပညာရေးဥစ္စာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီပြည်ရင်အစိုးရရောဒီအခုချက် NGO sector တွေရော private sector တွေရောဆရာဆရာမတွေရောအပြင်ကျွန်တော်တို့ရဲ့ပညာရေးပို့အားကောင်းမှုတက်ဆိုကျွန်တော်တို့ရဲ့မိဘတွေကောင်းသားမိဘတွေပါဝင်နိုင်လို့အတွက်ခွင့်ပေးရတာကိုပြသနေလို့ဆို
ဟုတ်ကဲ့ပါဟုတ်ကဲ့ပါကွန်ကိုင်းဆိုတော့ကျွန်တော်တို့ဒါအစီအစဉ်ကလည်းမကြာခင်ဒီ5မိနစ်လောက်ဆိုရင်တော့ပြီးဆုံးတော့မှာပါဆိုတော့ဒီအခုတော့ဟိုအီးမေးလ်နဲ့ဝင်လာတဲ့ဟာတခုကိုကျွန်တော်တို့ဖတ်ပြခြင်းပါတယ်ရန်ကုန်မြို့ကမောင်ပဆိုပြီးတော့အီးမေးလ်ပေးပို့ထားပါတယ်မတ်အီးတန်စီဖတ်ပြပေးပါအောင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ဘလို့ပဲပြန်လာပြန်လာပြည်ပရောက်မြန်မာတွေမြန်မာပြည်ပြန်လာမယ်ဆိုတော့ဝမ်းသာရတာပေါ့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်တာကောင်းပါတယ်အဓိကအချက်ကသူတို့ပြန်လာပြီးလုပ်တဲ့လုပ်ငန်းတွေအောင်မြင်ရင်မူရတာပွားရတာပေါ့ဗျာမြန်မာပြည်မှာလက်ရှိပညာသင်ကြားနေတဲ့ကျောင်းသားကျောင်းသူတွေကျောင်းသားမိဘတွေရဲ့ဘဝကိုတော့ထူးခြားပြီးအထောက်အကူပြုမယ်မထင်ပါဘူးလိမ်မသွားရင်ပဲတော်လှန်ပေါ့ပညာသင်စရိတ်တွေကတန်းနဲ့ချီတာမို့မိဘအများစုကတတ်နိုင်မယ်မထင်ပါဘူးဆိုပြီးသူကရေးသားထားတာပါ
โอเคကောင်းပါပြီခင်ဗျာဆိုတော့ဒါကတော့ဒီအီးမေးလ်နဲ့ရေးသားပေးပို့ထားတဲ့စာပေါ့လေဆိုတော့ကိုကျော်မိုးထွန်းကိုမေးချင်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိဖွင့်ထားတဲ့ဒီပုဂ္ဂလိကကျောင်းတွေနဲ့အခုဒေါက်တာကျော်မိုးထွန်းတို့ဖွင့်လင့်နေတဲ့ကျောင်းတွေသင်တန်းတွေနဲ့ဘယ်လိုကွာခြားမှုရှိလဲဆိုတော့ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ကျွန်တော်ဒီမြန်မာရန်ကုန်အတွင်းပဲဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီ not for profit ဆိုတဲ့အကျိုးမြတ်မရှာတဲ့ကျောင်းတွေဘယ်လောက်ရှိလဲဆိုတာတော့ကျွန်တော်ဟို systematically တော့မကြည့်ရသေးပါဘူးကျွန်တော်လည်းအဲ့အတွက်လည်းအချိန်မရသေးပါဘူးဒါပေမဲ့ကျွန်တော်သိသလောက်ကတော့မြန်မာနိုင်ငံမှာအခုရှိနေတဲ့အကြောင်းအများစုပေါ့နော်အကုန်လုံး public ကအကြောင်းအများစုဟာ for profit ပေါ့နော် for profit အကြောင်းတွေပါဆိုတော့ကျွန်တော်အဲ့ for profit အကြောင်းတွေအနေနဲ့သူတို့ကလည်းဒီကျွန်တော်သိသလောက်ဒီ business registration ရှိကြတယ်ပေါ့နော်ကျွန်တော်တို့ကတော့ NGO လက်မှတ်နဲ့ပဲကျွန်တော်တို့အကြောင်းကိုဖွင့်ပြီးတော့ရည်တည်နေပါတယ်ပြီးတော့ကျွန်တော်တို့အကြောင်းမှာဆိုရင်လည်းကျွန်တော်က not for profit ကိုဟိုရှေ့ရှုတဲ့အကြောင်းတစ်ခုအနေနဲ့လည်းကျွန်တော်တို့ကျောင်းသားတွေမှာရွေးတဲ့အခါကျရင်ငွေမရှိတဲ့ကျောင်းသားတွေကိုလည်းကျွန်တော်တို့ကပညာသင်ကိုရဲရဲရွရွကိုပေးပြီးတော့ဟိုကျွန်တော်ကခေါ်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတစ်ခါမေးချင်တာကတော့ဟိုဟာမက်အီထွန်းပါဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေအခုလိုမျိုးဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာကဏ္ဍအသီးသီးမှလည်းလာပြီးတော့ရင်းနှီးမြှုပ်နှံကြတဲ့သူတွေရှိပါတယ်ဆိုတော့မက်အီထွန်းကတော့ဒါပညာရေးကဏ္ဍမှာပြန်လာပြီးတော့လောက်တာပေါ့လေဆိုတော့ဒီရန်ကုန်မှာပြန်လာပြီးတော့ဘယ်လိုသင်တန်းမျိုးတွေကိုဖွင့်ဖို့ကြိုးစားလဲဘာကြောင့်ဟိုဒီလိုသင်တန်းမျိုးတွေကိုရွေးချယ်ပြီးတော့ဖွင့်ဖို့ကြိုးစားတာလဲခင်ဗျအခက်တူတူဖြေပေးပါ
โอเคရှင်ကျွန်မကတော့ဒီ accounting နဲ့ auditing ကိုပဲအထူးပြုလုပ်ပြီးတော့သင်တန်းဖွင့်ထားတာပါအဲ auditing ကတော့ကျွန်မစဉ်းစားခဲ့တာတော့ဒီပမာပြီမှာပေါ့နော်တပ်ပါဒီ auditing တခုလိုအပ်တယ်လို့ယူဆလို့ပါအခုလောလောဆယ်မှာပေါ့နော်ကျွန်မတို့အခုလောလောဆယ်ဆိုလို့ရှိရင်ပြဿနာကြီးကတော်တော်လေးတက်နေတယ်ဆိုတော့ဒီလွတ်လပ်တဲ့ပေါ့နော် AMI ကိုခင်းတဲ့ audit အဖွဲ့အစည်းတခုကိုတည်တောင်းကျင်ပါတယ်အဲ့ဒီအတွက်ကိုဥတည်ပြီးတော့ဒီလိုမျိုး training တွေကိုလည်းဒီနိုင်ငံတကာ standard နဲ့အညီသင်ကြားပြီးဒီလိုမျိုးအဖွဲ့အစည်းတခုတည်ဆောက်နိုင်တဲ့အဆင့်တွေရောက်ရှိအောင်ကျွန်မလုပ်နေစူးစမ်းလုပ်ဆောင်နေပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါဆိုတော့ map maple တွေကိုမေးချင်ပါတယ်အခုလိုအခြေအနေမျိုးပါပေါ့လေဒီ map maple တွေတို့အနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေလည်းမှာပြေလည်အောင်ပေါ့ဒီသက်ဆိုင်ရာတွေအနေနဲ့လည်းဝိုင်းဝန်းပြီးတော့ဖြည့်ရှင်းပေးခြင်းနဲ့အဲကိစ္စတခုကိုပြောပါဆိုရင်ဘာဖြစ်မလဲခင်ဗျအခက်တူတူလေးဖြည့်ပြီးပါခင်ဗျ
teacher training လုပ်မယ်လို့ကျွန်မအရင်တော့ပြောတဲ့အတိုင်း teacher training လုပ်မဲ့ factor စီမှာမြန်မြန်နဲ့အပေါ်မြစ်ပေါ်နော်လောက်ပိုင်ခွင့်ကိုအမြန်ဆုံးထောင်ရပေးစီချင်ပါတယ်
ဒေါက်တာကျော်မိုးထွန်းဟောခက်တူတူလေးပြောပြပါအောင်ခင်ဗျခက်ခဲတွေပြေလည်ဖို့အတွက်ဆိုလို့ရှိရင်အဓိကဘာတွေကိုဖြည့်ရှင်းပေးစီချင်တာလဲခင်ဗျသက်ဆိုင်ရာအနေနဲ့
ဟုတ်ကဲ့ခင်ဗျာသက်ဆိုင်ရာအနေနဲ့ကတော့ဒီလိုမျိုးအရင်တော့ကတော့လုံထုံးလုံနီးတွေနဲ့ပတ်သက်ပြီးတော့အရင်တင်းကြပ်မှုမရှိအောင်လို့လုပ်ပေးပေးခြင်းပါတယ်ဒါအစိုးရအနေနဲ့ပေါ့နော်အခုဒီလေဟိုရှေ့ခေတ်ကဟိုဒီခေတ်ကဟိုပေါ်လစီတွေနဲ့ကျင့်သုံးနေဥမာပြဒီအကြောင်းမှဆိုရင်ကျွန်တော်တို့တွေဒီရက်ွက်တွေမြို့နယ်တွေမှာတစ်ဆင့်ဆင့်သုံးပတ်လေးပတ်အကြောင်းကြားလာတွေပါတယ်ပေ